ဥရောပသမဂ EU ကနေဗြိတိန်ခွဲထွက်ရေးအဆုံးအမြတ်ပေးဖို့ဗြိတိန်လွှတ်တော်ကဒီကနေ့ပဲရွှေ့ဆိုင်းလိုက်တဲ့အတွက်ဒီလကုံနောက်ဆုံးထားခွဲထွက်ရေးအစီအစဉ်လည်းမရေမရာဖြစ်သွားပါတယ်။ဗြိတိန်ခွဲထွက်ရေးအတွက်ဝန်ကြီးချုပ် Boris Johnson က EU နဲ့ညှိနှိုင်းရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုနိုင်ရေးဗြိတိန်လွှတ်တော်မှဒီကနေ့အရေးပေါ်ညှိလာခံကျင်းပပြီးတော့အခြေအတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ထောက်ခံမဲ322မဲ၊ကန့်ကွက်မဲ306မဲနဲ့ဥပဒေအဖြစ်လွှတ်တော်ကအတည်ပြုတဲ့အချိန်ထိရွှေ့ဆိုင်းထားဖို့ဆုံးဖြတ်လိုက်တာပါ။လွှတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်တတ်မှတ်ရမှာခွဲထွက်ဖို့မဖြစ်နိုင်တော့တဲ့အတွက်ရက်ထပ်တော့ဖို့ EU ကိုဝန်ကြီးချုပ် Johnson ကတောင်းခံရတော့မှာပါဒီကနေ့လွှတ်တော်အစည်းအဝေးကျင်းပဖို့အတွက်နှစ်ပေါင်း38နှစ်အတွင်းပထမဆုံးအကြိမ်ဖြစ်စနေနေ့မှာဗြိတိန်လွှတ်တော်အစည်းအဝေးကိုထူးထူးခြားခြားခေါ်ယူကျင်းပတာလည်းဖြစ်ပါတယ် EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးအတွက်လူမှုဆန္ဒခံယူပွဲကျင်းပခဲ့တာမှာထောက်ခံမဲ52ရာခိုင်နှုန်းနဲ့ကန့်ကွက်မဲ48ရာခိုင်နှုန်းနဲ့လုံခဲ့တဲ့3နှစ်ကျော်ကအတည်ပြုခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ် Johnson ကတော့ခွဲထွက်ရေးသဘောတူညီမှုနဲ့ပတ်သက်လို့ဥရောပသမဂ္ဂနဲ့ Belgium နိုင်ငံ Brussels မြို့မှာကြာရာပတေးကရရှိခဲ့တဲ့သူ့ရဲ့အစည်းအဝေးကိုဗြိတိန်လွှတ်တော်ကထောက်ခံအတည်ပြုဖို့မျှော်လင့်ထားခဲ့တာဖြစ်ပါတယ်မစ္စတာ Johnson ရဲ့အစီအစဉ်ကိုဒီကနေ့လွှတ်တော်မှာအပြန်အလှန်ဆွေးနွေးညှင်းခေါ်ပြီးတဲ့အချိန်မှာတော့ EU နဲ့နောက်ဆုံးရထားတဲ့ဗြိတိန်ခွဲထွက်ရေးသဘောတူညီမှုကိုမဲပေးဖို့ကနအူးကအစီအစဉ်ထားခဲ့ကြတာလည်းဖြစ်ပါတယ်